ကိုဆန်ရွှေတို့လယ်တွေကိုစစ်တပ်ကတင်းနာပြီးတော့အခုခြံစည်းရိုးခတ်နေတဲ့ဆိုတဲ့သတင်းတွေကြားလို့လေအဲ့ဒီကိစ္စနည်းနည်းသိချင်လို့ဘယ်တက်တရာတင်းနာလဲအရင်ဆုံးပြောပြပါဦ
းဟုတ်ကဲ့စီရီတက်တင်းစီရီခရမ်းမြောက်တက်နဲ့လေတဲ့ခရမ်းမြောက်တက်တက်နဲ့တက်တင်းနာလေက9000လောက်တင်းနာရွာပေါင်း6ရွာကိုတင်းတော့ကျွန်တော်တို့လယ်သမားတွေကိုအဲဒီလယ်တွေကိုခြံစည်းရိုးခတ်ဖို့လောက်နေခြံစည်းရိုးလည်းခတ်နေပါလေလက်ရှိ
တင်းနာဘယ်တော့တင်းနာလဲဗျာ
1998
အခု2023ဆိုတော့10နှစ်ကျော်ကြာသွားပြီပေါ့နော
်ဟုတ်ကဲ့15နှစ်လောက်ရှိသွားပါတယ
်ဟုတ်ကဲ့ဆိုတော့အဲ့ကာလမှာရောဒေသခံလယ်သမားတွေကဘာမှဝင်ပြီးထွန်တာတို့ရက်တာတို့ဘာလုပ်လို့မရဘူးလား
ထွန်ပါလေထွန်တယ်ကျွန်တော်တို့ဒီသားကတို့ပေးပြီးတော့ထွန်ရပါတယ်ငိုးစဘာ7တင်းလုံးပေးရတယ်ຫນွေစဘာဆိုရင်10တင်းလုံးပေးရဟော2010နှစ်ကြာပါတော့ကျွန်တော်တို့ဒီသားကမပေးရတာ
အဲ့တော့ပြောပြပါဦးအခုကြာတော့ဘယ်လိုဖြစ်တာလဲ
သူကဘယ်လိုဖြစ်လဲဆိုတော့ကျွန်တော်တို့လယ်တွေရရှိရေးအတွက်ကျွန်တော်တို့တောင်းဆိုတဲ့အခါကျတော့ကျွန်တော်တို့တို့ကမပေးခြင်းမပေးခြင်းတဲ့ဆိုတော့ဒီချန်စီကိုခတ်ဖို့ဘူလူစာကော်ကားကြီးတွေနဲ့ဝပင်တွေထိုးတဲ့အခါကျကျွန်တော်တို့သွားတားတဲ့အခါကျကျွန်တော်တို့တနက်တွေနဲ့ဝိုင်းပြီးတော့တားစီးပါတယ်အဲကျွန်တော်တို့သွားပြီးတော့တားတဲ့အခါကျတော့အဲမင်းတို့ဘာလို့လာတားတာလဲအဲကျွန်တော်တို့လေချန်တွေပါမှာတက်လို့ကျွန်တော်တို့လာတားတာပါလို့
ဘယ်သူတွေကတားလဲ
အစီဒီတက်စစ်သား၄ယောက်ကျွန်တော်တို့တနက်3လက်နဲ့ကျွန်တော်တို့တားတယ်သူတို့အဲထိုးလိုက်တဲ့အခါကျတော့လမ်းဆုံးသွားတော့သူတို့ပြန်လဲသွားတယ်
အဲ့တော့ကိုဆန်ရွှေတို့အဲ့ဒီလေတွေကိစ္စရရောဒီလေရမီတင်းစီတဲ့ကိစ္စတွေနဲ့ပတ်သက်ပြီးစုံစမ်းတဲ့ကော်မရှင်တွေဖွဲ့ထားရလေအဲ့ဒီကော်မရှင်တွေရောတင်ပြထားသေးလား
ဟုတ်ကဲ့တင်ပြထားပါတယ်အခုတည်းထိကိုစုံစမ်းစစ်ဆေးတာလည်းမရှိသေးပါဘူးညစစ်တပ်ကတခါလာပြီးတော့စစ်သေးတယ်စစ်သေးတဲ့အခါကျတော့ကျွန်တော်တို့ဖြည့်ရမှန်းပြောပြပါရတယ်အဲကျွန်တော်တို့ပြောပြတဲ့အခါကျတော့သူကအထက်ကနေရောပြန်ပြီးတော့ဒါပြန်တင်ပြမယ်ဆိုပြီးတော့အခုတည်းထိအဲ့ဒါဘာမှလည်းအကြောင်းမထူးလာဘူ
းအဲ့ဒါကြောင့်ဘယ်စစ်တပ်ကနေလာမေးတာလဲ
စစ်တပ်သူကအကောင်ချုပ်ပြီးတော့ကင်ထားသူကရှင်းလင်းရေးတက်လို့သူတို့ပြောပါတယ
်သူတို့ကကြတော့တိန်းနဲ့တက်နဲ့မဆိုင်ဘူးပေါ့
မဆိုင်ဘူးသူတို့ကလိုက်ပြီးတော့ရှင်းလင်းပေးရတယ်ဒီစစ်တက်တွေအားလုံးနေအတွက်ကိုသူတို့ကရှင်းပေးရတဲ့အတွက်ကြောင့်ပေါ့သူကလာပြီးတော့ဟိုနေမှာနော်ကျွန်တော်လေသမားကြီးခေါ်ပြီးတော့ညီနိုင်တော့အမှဟိုနေမင်းတို့ဖြည့်ရမယ်အကောင်လုံးပြောပြပါတယ်ပြောပြပါအဲကျွန်တော်တို့ပြန်ပြီးတော့အထက်လူကြီးကိုပြန်ပြီးတော့တင်ပြမယ်တင်ပြပြီးတော့ကျွန်တော်တို့ဒီလေသမားကြီးလေရရှိရေးအတွက်ရှင်းပြအောင်ပြန်လုပ်ပေးမှာပဲဆိုအခုတည်းထိအဲ့ဒါကျွန်တော်ဘာမှလည်းအကြောင်းမထူးသေးဘူး
။အဲ့ဒါဘယ်တော့လာမေးသွားတာလဲ
။အဲ့ဒါ9လလောက်ရှိပါပြီကွာ။ပြီးခဲ့တဲ့29ရက်နေ့ကကျွန်တော်တို့တက်တာတမူးကကျွန်တော်တို့ခေါ်ပါဒီတောင်တောင်လုံးဟိုနော် CAD တက်လာ။ကျွန်တော်တို့ဟိုလေရလှုပ်ရှားပိုင်ခွင့်ပဲရမယ်လို့ပိုင်ဆိုင်ခွင့်မပေးဘူးကြက်။အာမင်းတို့ခြံစည်းရိုးကတော့ငါတို့ကတော့ခတ်မှာပဲကြက်။ခြံစည်းရိုးခတ်မှာပဲဆိုတော့ကျွန်တော်တို့ကလည်းအာဘုံဘူးတမူးကျွန်တော်တို့ဒီလောက်အကျယ်ဝန်းယူမယ်ဆိုရင်ကျွန်တော်တို့လေသမားလည်းထွက်ပြလမ်းလည်းမရှိဘူး။ကျွန်တော်တို့လေသမားလည်းလက်တက်မခံပါဘူးနော်ဒီစစ်တပ်နဲ့ဟိုအကွာဝေးကိုက်300လောက်ဆိုရင်တော့ကျွန်တော်တို့လက်တက်ခံနိုင်တယ်ကိုက်1000သူယူမယ်ဆိုရင်ကျွန်တော်တို့လေဘာမှမကြံတော့ဘူးကျွန်တော်တို့အဲ့ဒီကိုက်1000တွင်းသူကအကောင်စီယူခတ်မှာဆိုတော့ကျွန်တော်တို့လေသမားရေဘာမှလေလည်းမကြံတော့ဘူးလေလည်းလှုပ်ရှားမှာမဟုတ်ဘူး
အဲ့တော့ကိုဆန်ရွှေတို့ဟိုလေသမားတွေဘက်ကဟိုလိုချင်တဲ့အချက်ကဘယ်နှချက်လောက်ရှိလဲ
ကျွန်တော်တို့လေသမားကြီးလိုချင်တဲ့အချက်ကတော့ကျွန်တော်တို့လေကျွန်တော်တို့ပိုင်ဆိုင်ခွင့်ရဖို့တစ်ချက်ပေါ့ခြံဟိုဝိုက်ပြီးတော့ကာဝါမယ်ဆိုရင်ကျွန်တော်လေတွေလည်းလွတ်မယ်၊ကြွားတွေလည်းလွတ်မယ်၊သွားရည်လာရည်လည်းအဆင်ပြေမယ်။ဒီကတော့အဲ့နှစ်ချက်ပါ
။ဟုတ်ကဲ့ကိုဆန်းရွှေကျေးဇူးပဲဗျာနော်။